သာသနာတော်2554ခုနှစ်သောဇာတကရစ် 1382 ခုပထမဝါစုလာပြည့်ကျော်15ရက်2010ခုဇူလိုင်လ17ရက်ရန်ကုန်တိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရပ်ွက်ပြည်ဝီမင်္ဂလာလံကံမြင့်ကျောင်း၌ဓမ္မယုံယနေ့ညတရားပွဲအလှရှင်ဥဒင်းဥဒင်းတော်စုဒေါ်အမဒေါ်ခင်မာသွန်းဒေါ်မိမိဆွေမိသားစုကိုအောင်သူမထေးထေးနိုင်မိသားတို့ရဲ့ကုသိုလ်ကုသိုလ်ဖြစ်ပါလေနော်ဘုံဘုံတို့ဒီနေ့အတိတ်စသမုတ်ပါကြည်ပါအောင်စအောင်ဒီသမင်းနာနံပါတ်239ကြည်လိုက်သမသမင်းနာနံပါတ်239တွေ့ရလားเอกตาวกาကြီး2ပါးโสดาบันဖြစ်တဲ့တရားတွေ့တယ်เนาะဤธรรมဟိတုပပဝါတိတံဟိတုံတထာဂတောအာဟာဤธรรมဟိတုပပဝါဒါကတပါရပေါ့တစ်ချောင်းပိုက်လေးနဲ့ဒီတံဟိတုံတထာဂတောအာဟာဤကြတော့နှစ်ချောင်းပိုက်နော်နှစ်ပိုက်ရှိသွားအဲ့ဒီနှစ်ပိုက်ထဲနဲ့ပဲရှင်သာရိပုတ္တရာရှင်မာမောက္ကလံတို့ကသောတာပန်တည်သွားတာနော်ဒီစလုံးလေးပဲဒါဒီတင်္စာယောနိရောဓောဧယံဝါရီမဟာသမနောတိအဲ့ဒါလူအဲ့အဲ့ဒါလေးဖတ်လိုက်ကြသမ
တ
ိတံဟိတုံတထကတောအာဟာတိတင်္သာယောနိရောဓောဧယံဝါဒီမဟာသမနောဘုံဘွားအောက်ကအနယ်ပေးလေးတစ်ခေါက်ဖတ်ပြပါယေဓမာအကျင့်တရားတို့တင်ဟိတုံပါဘဝအကြောင်းနှင့်အမွန်စအရှိကုန်၏အကြောင်းတရားကြောင့်ဖြစ်ပေါ်ကုန်၏ဒေတံတို့အကြောင်းနှင့်အမွန်စရှိသောအကျိုးတရားတို့၏ဟေတုံအကြောင်းတရားကိုတထာဂတောငါတို့၏ဆရာဖရာသခင်သည်အာဟာဟောကြားတော်မူ၏အဲ့ဒါလို့ဒီနေ့ဒါလို့ญาณาယုံญาณာယယုံနဲ့သောတာပန်ဖြစ်သွားတယ်နော်ရှင်သာရိပုတ္တရာအလောင်းရှင်မာမောကလံအလောင်းတို့သောတာပန်ပြီးတာဒီစာလေးနှစ်ကြောင်းတော့မရှိတတ်ပါဘူးအဲ့ဒါနာရတဲ့အချိန်ပိုင်းနဲ့အကြောင်းအကျိုးချက်ပြည့်ပြန့်ဖို့နှိုင်းချင်ကြည့်ဖို့ပါပဲဒေတံသူအကြောင်းအကျိုးတရားတို့ဤယောနိရောဓောအကျဉ်ချုပ်ငြိမ်းခြင်းသည်ဝါအကျဉ်ချုပ်ငြိမ်းခြင်းနှင့်ချုပ်ငြိမ်းခြင်းသို့ရောက်ကြောင်းသည်အဋ္ဌိရှိတံသာထုချုပ်ငြိမ်းခြင်းကိုလီဝါထုချုပ်ခြင်းနှင့်ချုပ်ခြင်းသို့ရောက်ကြောင်းကိုလည်းအာဟာဟောရာတော်မူ၏မဟာတမနောငါတို့ဤဆရာယဟန်မြတ်ဤဧဝံဝါဒီဤသို့ဟောကြားလေးရှိပေ၏ကဲတစ်ခေါက်လောက်ဖတ်လိုက်ပါဦးဤဓမ္မာဟေတုံဘဘဝ
Thank you.
ဒါရှင်သာရိပုတ္တရာမထေရဲ့အလောင်းဥပဒိတ်တာတဲ့အဲ့ဒီဥမဒိတ်တာကမေးလို့အဲဘုံမုံတို့ပင်စဝဲကြီးတဲ့မှာကွန်တေညဝါပဗဒိယမဟာနာအတ္တဇီဆိုတဲ့အငယ်ဆုံးပုံနာလေးကရဟန်းဖြစ်ရဟန္တာဖြစ်တဲ့အတ္တဇီကဖြေတာပေါ့အဲ့ဒီမှာယေဒမဟေတုပဘဝါဒါကအကျိုးတရားပြောတာအကျိုးတရားတို့ဆိုတာအကြောင်းကြောင့်ဖြစ်ပေါ်ကြတာဤစာပိုက်ကလေးဖြင့်ဒုက္ခသစ္စာကိုပြတယ်တဲ့သူကဘာပြတာတော့အေးအကျိုးတရားတွေဆိုတာဒုက္ခသစ္စာလို့ခေါ်တယ်ဒေနာဟေတုံတထာဂတောအာဟဒေသံသူအကျိုးတရားတို့ရဲ့ဟေတုံအကြောင်းဖြစ်သောတရားကိုဟောသမှုရိယသစ္စာတရားကိုတထာဂတောမြတ်စွာဘုရားသခင်ဤအာဟဟောကြားတော်မူ၏ဒီစာလပိုင်းလေးဖြင့်သမှုရိယသစ္စာကိုဟောတာတဲ့နော်ဒုက္ခသစ္စာဆိုတာအကျိုးတရားသမှုရိယသစ္စာဆိုတာအကြောင်းတရားအကြောင်းကြောင့်အကျိုးဖြစ်နေတာသဘောပေါက်တယ်နော်အေးဒီမှာဗိဒ္ဓနိုးစားတဲ့တကူရှင်တွေကဖြန့်စင်းလို့ဖြစ်တာမဟုတ်ဘူးပြောရမှာကနော်သူကဘာကိုပယ်လိုက်တာတုံးဆိုတော့တကူရှင်ကိုပယ်လိုက်တာနော်ဒီယုတ်တရားနန္တရားအကျိုးတရားအကြောင်းတရားအဲ့ဒီအကျိုးတရားမှန်တယ်များအကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တာလို့ဆိုတဲ့ဖြင့်တကိုးရှင်ကြောင့်ဖြစ်တာမဟုတ်ဘူးမြမာကြီးကြောင့်ဖြစ်တာမဟုတ်ဘူးအဲဂေါ်ဆရာဘုရားသခင်ကြီးကဖြန့်ခြင်းလို့ဖြစ်တာမဟုတ်ဘူးအလားအရှင်မြတ်ကြီးကဖြန့်ခြင်းလို့ဖြစ်တာမဟုတ်ဘူးဟုတ်ကလားမှန်ပါဗျာအကြောင်းကြောင့်ဖြစ်တာအကြောင်းအကျိုးပဲနော်အကြောင်းအကျိုးယေဓမ္မာဟေတုပဘဝဖြင့်ဒုက္ခသစ္စာကိုပြတယ်ဒေသံဟေတုံတထာဂတောအာဟဖြင့်ဘာကိုပြတယ်လဲသမှုရိယသစ္စာကိုပြတယ်ဟုတ်လားဒီနှစ်ပါးရဖြင့်ဒုက္ခသစ္စာသမှုရိယသစ္စာနှစ်ပါးပြဒေသင်္ဆယောနိရောဓောဒေသံသူအကြောင်းတရားအကျိုးတရားတို့ဤဝါဒုက္ခသစ္စာတရားသမှုရိယသစ္စာတရားတို့ဤဟေတုံစယောနိရောဓောအကျဉ်ချုပ်ငြိမ်းရာနိဗ္ဗာန်တည်းအဋ္ဌိကြီးဒုက္ခသစ္စာသမှုရိယသစ္စာနှစ်ပါးချုပ်သွားပြီဆိုရင်နိရောဓသစ္စာနိဗ္ဗာန်ကိုပြတယ်တဲ့ဒီတတ္တယပါဒါလေးဖြင့်ဘာကိုပြတယ်နိဗ္ဗာန်ကိုပြတယ်និရောဓသစ္စာကိုပြအဲ့တော့သစ္စာဘယ်နှပါးဖြစ်သွားတော့သုံးပါးပထမပါရဖြင့်ဒုက္ခသစ္စာဒုတိယပါရဖြင့်သမုဒယသစ္စာတတိယပါရဖြင့်ဣသသရာလေးဖြင့်မေကသစ္စာလည်းပြတယ်လို့အဲ့လိုမှားရနော်အေးဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေကသစ္စာသစ္စာ၄ပါးကိုခေါ်ကြတာအဲ့ဒီတနည်းအားဖြင့်အကျိုးတရားမှန်သမျှအကြောင်းကြောင့်ဖြစ်ပေါ်တာဖြန့်စင်းလို့ဖြစ်တာမဟုတ်ဘူးလို့ဒီနှစ်ပါးရနဲ့ပဲရှင်သာရိပုတ္တရာတို့ရှင်မောဂလန်တို့ကတော့သောတာပန်ပြီးသွားတာလေနော်အေးအခုဒီပဋိစ္စသမုပ္ပါအလိုကြတော့ယေဓမ္မာဟေတုပဘောဝအကျိုးတရားတို့ဒီအကြောင်းကြောင့်ဖြစ်တယ်ဆိုတဲ့ဖြင့်အဝိဇ္ဇာနဲ့သင်္ခါရမယ်အဝိဇ္ဇာနဲ့သင်္ခါရမယ်ဆိုလို့ရှိရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတော့အဝိဇ္ဇာကဘာတရားတော့အကြောင်းတရားသင်္ခါရဆိုတော့သင်္ခါရကအကျိုးတရားဒီအဝိဇ္ဇာပစ္စယသင်္ခါရမယ်အဝိဇ္ဇာပစ္စယဖြင့်အကြောင်းကိုပြတယ်ဆိုတော့သမှုရိယသစ္စာပေါ့မှန်ပါဗျာသဘောပေါက်တယ်နော်သင်္ခါရဖြင့်ဘာကိုပြတော့အကျိုးတရားအကျိုးတရားဆိုတော့ဘာသစ္စာတော့ဒုက္ခသစ္စာလေနော်အေး အဝိဇ္ဇာကအကြောင်းအကြောင်းကိုပြသဖြင့်သမှုရိယသစ္စာသင်္ခါရကအကျိုးတရားအကျိုးတရားပြသဖြင့်ဘာတော
့
ဒုက္ခသစ္စာပြီးတော့နောက်တစ်ခုသွားလိုက်တော့သင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယဖြင့်ဘာသစ္စာပြတော့ကုဏ္ဏောဒုက္ခနဲ့တမှုရိယနှစ်ခုပြောရမှာလေသင်္ခါရပစ္စယဖြင့်ဘာကိုပြလဲအေး तू အကြောင်းတရားကိုသင်္ခါရကြောင့်ဝိညာဉ်ဖြစ်မယ်သင်္ခါရကအကြောင်းတရားဆိုတော့တမှုရိယသစ္စာဝိညာဏဖြင့်ဘာသစ္စာပြတော့ဒုက္ခသစ္စာအဲ့ဒါလို့အကြောင်းတရားသည်တမှုရိယသစ္စာအကျိုးတရားသည်ဘာတော့ဒုက္ခသစ္စာဒီလိုစာရီတင်ပြီးတော့အကြောင်းကျိုးကြီးကြွဲ့မြည်လို့ရှိနောင်ဖယားနဲ့တွေ့တဲ့ကအဝိဇ္ဇာပစ္စယသင်္ခါရဒီလောက်သိရင်လည်းပဲမဟုတ်နိဗ္ဗာန်ရဖြစ်တဲ့သူပါနော်ဒီအဲ့ဒါလို့ရှင်သာရိပုတ္တရာနဲ့ရှင်မောဂလန်တို့ကြဒီနဲ့ပဲကြည့်ပါလားယေဓမ္မာဟေတုပဘဝအကျိုးတရားတိတံဟေတုံတထတောအာဟာအကြောင်းတရားအကျိုးတရားအကြောင်းတရားဒီနှစ်ခုလေးကြားလိုက်တာနဲ့တကယ်နဲ့သူတို့သောတာပန်ပြီးတယ်နော
်
အေးအဲ့ဒါကြောင့်စာရိဝါရီပင်ထားရတာဆိုတာအလွန်တရားအကျိုးရှိတယ်နော
်
အကျိုးရှိတဲ့တရားတွေတို့သိနေရတယ်ဖတ်နေရတယ်ဆိုဝန်တာရမှာနော
်
အေးဝန်တာရသောမမဟုတ်တဲ့ဇာတာတိလျှောက်ပြောနေပါအကျိုးရှိမှာတော့เนาะဟေးဒီလိုမဟုတ်တဲ့ဇာတာလိမ့်နဲ့ညာတဲ့ဇာတာသူများဂုံတိုက်တဲ့ဇာတာတိပြောပေါင်းများလာပြီတို့တော်မှာဖះဇာတာတိပြောမှာဟောမှာเนาะရစ်ဖတ်တရခဲညီမှာတို့အကျိုးရှိမယ်ဆိုပြီးတော့ကြိုးစားပြီးတော့ရစ်ဖတ်ရပြီးတော့ဘုဘက်သာမျက်နာကြော်လိုက်ပါအောင်241အဲတမှုရိသစ္စာ၄ပါးကိုကြာတော့ဒေသနာတွေ့တယ်နော
်
ဂုတင်ကထုတ်ပြခဲ့တဲ့ယေဓမ္မာဟိတုပ္ပဘောဝါဆိုတဲ့ဂါထာကိုအဋ္ဌကထာမှာသစ္စာ၄ပါးနဲ့ဝေဖန်ပြထားပါတယ်အဲဒါလို့လေဆိုရင်အကြောင်းတရားတို့သည်အကျင့်တရားတို့သည်အကြောင်းနဲ့အမွန်အစရှိကြတယ်ဆိုတော့ဆိုတဲ့ဇာတ်ရာဖြင့်တမှုရိယကြောင့်ဖြစ်တဲ့ဥပါရဏေခန္ဓာ၅ပါးဒုက္ခသစ္စာတရားကိုပြတယ်အကျိုးမှန်သမျှဒုက္ခသစ္စာဟုတ်လားအကြောင်းမှန်သမျှတမှုရိယသစ္စာအဲ့တော့ယေရမဟေတုပဘဝဖြင့်ဒီပါရဖြင့်ဒုက္ခသစ္စာကိုပြတယ်ဟုတ်ကဲ့မလားထိုအကျိုးတရားတို့ရဲ့အကြောင်းကိုဟောတယ်အကျိုးတရားဒုက္ခသစ္စာရဲ့အကြောင်းဒုက္ခသစ္စာဒုက္ခတွေဖြစ်နေဆိုဘာကြောင့်လဲဖြစ်တော့လောဘတမှုရိယသစ္စာကြောင့်ဟုတ်ကဲ့လားလောဘတေတံဟေတုံတထကတောအာဟဖြင့်ဘာသစ္စာပြတယ်လဲသမုဒိယသစ္စာပြတယ်ပထမပါဒဖြင့်ဒုက္ခသစ္စာပြတယ်ဒုတိယပါဒဖြင
့်
အေးသမုဒိယသစ္စာပြဒီလိုဒုက္ခအကျိုးဆင်းရဲတရားနဲ့သမုဒိယအကြောင်းတရားကိုဟောတယ်လို့ဆိုတော့လောကမှာအကျိုးဆင်းရဲတရားနဲ့အကြောင်းတရားသမုဒိယပေါ့လောဘဒီနှမျိုးသာရှိတယ်ဆိုတာသဘောပေါက်နားလည်သွားပါတယ်အဲ့ဒါလို့နားလည်သွားလို့ရှင်သာရိပုတ္တရာအလောင်းဥပတိတ်တပရပိုင်ကြီးသောတာပန်ဒီတယ်ရှင်မောဂလန်အလောင်းကောလိတသောတာပန်ဒီတယ်ဒီစာလေးနှစ်ကြောင်းနဲ့နော
်
အေးဒီလိုစာလေးနှစ်ကြောင်းနဲ့သောတာပန်ပြီးတယ်ဆိုတာကအရင်တော့ဘဝပေါင်းမြောက်များစွာသူတို့ကသင်လာခဲ့တာဒီလိုစာရီသင်လာတယ်တရားရီအထုံလာတယ်အဲ့ဒါကြောင့်ပြီးတာသဘောပေါက်တယ်မဟုတ်လားအေးအခုတရားနာပရိသတ်ဒီလေးပဲနောင်ခါဖះနဲ့တွေ့တဲ့အခါစာလေးနှစ်ကြောင်းသုံးကြောင်းဆိုရပြီဗောတရားတွေအကြာကြီးအခက်ကြီးသင်ကြည့်မနေရဘူးနော
်
အေးအဲ့ဒါလေးအခက်ဖတ်လိုက်စမ်းပါဦးဘုရင်ကထုတ်ပြန်တယ် ကြောင်းနဲ့အကျိုးနဲ့ဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကအကျောင်းတရားအဲ့ဒီအကျောင်းအကျိုးနှစ်ခုလုံးချုပ်သွားတယ်ဆိုရင်និရောဓနိဗ္ဗာန်ရကားသူနော်ေနိရောဓဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာသစ္စာ၃ပါးပြလိုက်တဲ့ဖြင့်နိဗ္ဗာန်ရောက်ကြောင်းမေကသစ္စာဆိုတဲ့တရားပါဟောပြီးသားပဲတဲ့ဟုတ်လားသစ္စာ၄ပါးဆိုလိုပါတယ်တဲ့ပြီးတော့ဒုက္ခသစ္စာသမုဒိယသစ္စာအကြောင်းဤသမုဒိယသစ္စာအကျိုးဒီဒုက္ခသစ္စာလို့ဆိုတဲ့ဖြင့်အဝိဇ္ဇာပစ္စယသင်္ခါရ၌အဝိဇ္ဇာသည်ဘာသစ္စာလို့သမုဒိယသစ္စာအကြောင်းမှန်သမျှသမုဒိယသစ္စာဟုတ်ကလားအကျိုးမှန်သမျှဘာလို့ဒုက္ခသစ္စာအဝိဇ္ဇာပစ္စယသည်အကြောင်းဖြစ်တဲ့အတွက်သမုဒိယသစ္စာသင်္ခါရသည်အကျိုးဖြစ်တဲ့အတွက်ဘာလို့ဒုက္ခသစ္စာဒါအဝိဇ္ဇာပစ္စယသင်္ခါရနှစ်ခုအတွက် Now သင်္ခါရပစ္စယဝိညာဏံဒါတော့သင်္ခါရကဘာဖြစ်သွားတော့အကြောင်းဖြစ်သွားတယ်ဝိညာဉ်ကအကျိုးဖြစ်သွားတယ်အဲ့ဒီကြတော့သင်္ခါရကဘာသစ္စာတော့သမုဒိယသစ္စာဝိညာဏကဒုက္ခသစ္စာဒီလိုသူ့ရှင်းနဲ့တွဲပဲဒီကြည့်ပြီးတော့သစ္စာကကွဲသွားတာเนาะဒီဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဒီကြတော့ဝိညာဏကဝိညာဏပစ္စယကဘာသစ္စာတော့သမုဒိယသစ္စာနာမရူပံနာယုတ်ကအေးအဲ့ဒါလို့ तू ကသူ့ဝဲကြနဲ့ तू ကကွဲသွားတယ်เนาะအေးအေးအဲ့ဒါလေအတူချုံလိုက်တော့ပဋိစ္စသမုပ္ပါဒတရားဆိုတာအကြောင်းအကျိုးပြောတဲ့တရားဟုတ်ကလားအကြောင်းတရားဒီသမုဒိယသစ္စာအကျိုးတရားဒီဒုက္ခသစ္စာအဲ့ဒီအကြောင်းအကျိုးနှစ်ခုလုံးချုပ်သွားပြီဆိုတော့ဘာဖြစ်တော့និရောဓသစ္စာនិရောဓသစ္စာချုပ်သွားအောင်ဆိုတာဝိပဿနာရှုရတာဟုတ်လားဝိပဿနာရှုဆိုတာအနိစ္စဒုက္ခအနတ္တာအနိစ္စဆိုတာအခုဖုံဖုံပြောနေတဲ့အတန်လေးတွေတစ်ခုပြီးတစ်ခုချုပ်တယ်မဟုတ်လားအေးအဲ့ဒါလိုချုပ်တာဟာនិရောဓတဲ့ဒီဟာလေးကစကျင့်ရတာအဲ့ဒါလိုချုပ်တာလေးကအတန်လေးကလည်းချုပ်သွားတယ်ရူပံကလည်းချုပ်သွားတယ်ကြားစိတ်ကလေးကလည်းချုပ်သွားတယ်ချုပ်တာတွေရှိပါရှိပါများလာတော့နောက်ကျအကုန်ချုပ်သွားတာဗျိုင်းသူချုပ်တာလုံးဝပေါ့လားအေးအဲ့လိုဗျိုင်းသူကတော်တော်နဲ့မချုပ်ဘူးမျက်စိကချုပ်ပေမဲ့လို့နားကကြမ်းဟုတ်လားနားကချုပ်ပေမဲ့လို့နှာခေါင်းကကြမ်းဒီလိုအဲ့လိုမဟုတ်ဘဲနဲ့အကုန်လုံးဗျိုင်းသူချုပ်သွားလိုက်တဲ့အခါကျတော့ဘာသစ္စာရောက်လာတော့និရောဓသစ္စာတိတင်္စယောនិရောဓောတိတံထုအကြောင်းသမုဒိယသစ္စာအကျိုးဒုက္ခသစ္စာတို့ဤယောនិရောဓောအကျဉ်ချုပ်ငြိမ်းခြင်းသည်အဋ္ဌိရှိတံစထုချုပ်ငြိမ်းခြင်းនិရောဓသစ္စာကိုလည်းပဲတထာဂတောအာဟမြတ်စွာဘုရားဟောတယ်သဘောပေါက်တယ်နော်အေးအဲ့တော့သမုပဋိစ္စသမုပ္ပါဒရားဆိုတာအကျဉ်ချုပ်လိုက်ရင်ဒုက္ခသစ္စာနဲ့သမုဒိယသစ္စာဒီနှစ်ခုဟုတ်လားအေးဒီနှစ်ခုဟောနေတယ်ဒီနှစ်ခုဟောနေတယ်အဲ့ဒီနှစ်ခုဟောလိုက်တဲ့ပြင်သူတို့ဒုက္ခသမုဒိယနှစ်ခုလုံးချုပ်ပြီဆိုရင်ဗျိုင်းလူချုပ်ပြီဆိုရင်ဘာသစ္စာလာနော်និရောဓသစ္စာလာတယ်និရောဓသစ္စာလာအောင်ဘာကျင့်ရတယ်လဲဆိုဖြစ်ပြက်ကိုကျင့်ရတာရှုရတာဟုတ်လားအေးမျက်စိကမြင်စိတ်ဒီရူမာယုံနေမျက်စိအခြင်းမြင်စိတ်နာကနေပြီးတော့နာအတန်းကြာစိတ်ဓာတ်တွေချုပ်ချုပ်သွားတယ်မဟုတ်လားအေးချုပ်ထုတ်သွားတဲ့တရားတွေကိုရှုမှတ်တာကိုဝိပဿနာဉာဏ်လို့ခေါ်တယ်နော် ေးအဲ့လိုဝိပဿနာဉာဏ်ရင့်တန်လာတဲ့အခါဂျိုင်းလူချုပ်တာလူကနော်ဉာဏ်စီနာနှကောင်းရှာကိုစိတ်ဒွါနာ6ပါးနဲ့ရှိတဲ့ယုတ်တရားနံတရားတွေတခါတည်းဂျိုင်းလူချုပ်လိုက်တာအဲ့လိုချုပ်လိုက်ရဲ့ဆိုရင်និရောဓသစ္စာဟုတ်လားនិရောဓသစ္စာရအောင်နိဗ္ဗာန်ရအောင်ခုနကရှုမှတ်ရတာကအနိစ္စဒုက္ခအနတ္တလို့ရှုမှတ်တဲ့ဝိပဿနာဉာဏ်ကဘာတုံးဆိုတော့မေဃသစ္စာသစ္စာ၄ပါးရှိရောမဟုတ်လား ဟေးအဲ့တော့သမျက်နာတစ်ခုကြောလိုက်ကြအောင်သူ246ရှားတဲ့ဟာဒီဆရာတော်မပြလည်းဖတ်ပါကိုဟာကိုဖတ်ကြည့်တာပေါ့နော
်
ဟေးသမျက်နာ246ပဋိစ္စသမုပ္ပါခေါင်းရှင်ဇဂတိဆောင်ဘုံတွေ့လားဟဲ့ဟေးမတိမှုတိမာမှုအဝိဇ္ဇာကြောင့်အာထုမှုသင်္ခါရတို့ဖြစ်ကြသည်ဒါကအဝိဇ္ဇာပစ္စယသင်္ခါရဟုတ်ကလားဟဲ့အဝိဇ္ဇာပစ္စယကိုဆရာတော်ကြီးကမတိမှုတိမာမှုအဝိဇ္ဇာကြောင့်ဟုတ်ကလားသင်္ခါရကိုယ်တော့အာထုံမှုသင်္ခါရတို့ဘီသင်္ခါရတို့ဘီဖြစ်ကြတယ်အာထုံမှုသင်္ခါရကိုအာထုံမှုစိတ်နဲ့အာထုံမှုနှုတ်နဲ့အာထုံမှုကိုယ်နဲ့အာထုံမှုသင်္ခါရ၃မျိုးပေါ့ကာယကံဝစီကံမနောကံဟုတ်ကလားဟေးအေးအဲ့တော့မတိမှုတိမာမှုအဝိဇ္ဇာကြောင့်အာထုံမှုသင်္ခါရတို့ဖြစ်ကြပြီဒါကဘ ᱹ ဓုကိုပြန်လိုက်တာတော့အဝိဇ္ဇာပစ္စယသင်္ခါရဒါကိုဗမာပြန်လိုက်တာဟုတ်လားနောက်တခါသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယကိုသင်္ခါရကြောင့်သင်္ခါရကတော့သင်္ခါရပဲခုနကလိုအာထုံမှုသင်္ခါရတို့ကြောင့်ဒီလိုပြန်လဲရပါနေကာယကံဝစီကံမနောကံသုံးပါသောသင်္ခါရကြောင့်ဝိညာဏဘဝတည်းဝိညာဉ်ဖြစ်သည်ဟုတ်လားဒါကဘယ်ပါဠိကိုပြန်လိုက်တာတော့သင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဘဝတည်းဝိညာဉ်ဖြစ်သည်ဟုတ်လားဟဲ့ဟေးဘဝတည်းဝိညာဉ်ဖြစ်သည်ဒါလေးပဲကဲဖတ်လိုက်သမ်းပါဦးမသိမှုအင်းနေုံနေုံကုဏ္ဏုံကနှစ်ခုအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဒါသဘောပေါက်ပြီနော
်
အဲ့ဒီနှစ်ခုဖြင့်ဟိုဘက်ကညာဘက်ကအကြောင်းလိမ့်မယ်အတိတ်အကြောင်းကြောင့်ပစ္ဆုပန်အကျိုးဖြစ်ဖို့တွေ့ရနော
်
အမှန်မတော်အမှားသိမြင်အဝိဇ္ဇာဖုံးကောင်းလုံးမှတ်တယ်စိတ်ကိုနှုတ်မှုကြံပြုပြောလျင်ဝိညာဉ်စနောက်ထတန်ဒီရှင်နောက်ထတန်ဒီရှင်အဲ့ဒါကအတိတ်အကြောင်း၅ပါးကိုပြောတာပါတယ်တော့အေးအဝိညာပစ္စယသင်္ခါရဒါကအကြောင်းတရားတစ်ခုမတိမှုအဝိညာကြောင့်သင်္ခါရဖြစ်သည်အကြောင်းတရားတစ်ခုနော
်
ပြီးတော့သင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်အာထုံမှုသင်္ခါရကြောင့်ဘဝတည်းဝိညာဉ်ဖြစ်သည်အဲ့တော့အဝိဇ္ဇာသင်္ခါရပြီးတော့ဗောအဝိဇ္ဇာနဲ့သင်္ခါရနှစ်ခုအဲ့ဒီအကြောင်းတရားနှစ်ခုအဲ့ဒါကိုအတိတ်အကြောင်းတရား၅ပါးလို့ဒီလိုဆိုလို့ရတယ်။အတိတ်အကြောင်းတရား၅ပါးဆိုတော့ခုက2ပါးပဲရှိသေးတယ်။ဘာလို့နေဆုံး3ပါးလို့ပြောတယ်။3ပါးကဟိုအောင်မဲ့ပစ္စုပ္ပန်အကျိုးနဲ့စာ၍အကြောင်းအတိတ်ပေါ်လာဖို့ထိုအကြောင်းကြောင့်အနာကအကျိုးပေါ်ဖို့ဟုတ်ကလား
။
ခံစားသည့်ခံစားသည့်တွေ့တတ်မဲ့ခင်မင်းမိတို့ပြုညာကောင်းစားမိထံဝင်စားဆွဲလန်းရော်ရန်ပြုလျင်နောင်ဘဝဖြစ်ရသာတိပင်ဒါက ဝေရဏပစ္စယတဏအဲ့ဒါခံစားသည့်အတွက်တမ်းမဲ့ခင်မင်းခံစားသည့်အတွက်ဆိုတာဝေရဏပစ္စယနော်တမ်းမဲ့ခင်မင်းဆိုတာတဏဖြစ်တယ်တဏဖြစ်တယ်ဝေခံစားတဲ့ဝေရဏကြောင့်တဏဖြစ်တယ်တခုမည်တို့ပြညာကောင်းစားမိခြင်းဘယ်လိုလုပ်ရရင်တော့ငါချမ်းသာမယ်စသည်ဖြင့်ပေါ့လေနော်မိန်းကလေးတွေကလည်းငါဘယ်လိုလုပ်လိုက်ရင်တော့ဒီကောင်းလေးရမယ်ကောင်းလေးတွေကလည်းဘယ်လိုလုပ်လိုက်ရင်ငါဒီကောင်းလေးရမယ်နဲ့ဒီလိုထင်တာပေါ့နော်အဲ့ဒါတွေတဏှာလို့ခေါ်တယ်နော်အေးတဏှာဖြစ်တဏှာဖြစ်မယ်တဏှာဖြစ်တော့ဝင်စားဆွဲလန်းရောရမ်းပြုလျင်အဲ့တော့ဆွဲလန်းနေတော့ဥပါဒံဖြစ်တယ်ဟုတ်လားတဏှာဖြစ်ပြီးရဲ့ဥပါဒံဖြစ်နောင်ဘဝဖြစ်ရဇာတိပင်ဥပါဒံနပစ္စယဘဝဟုတ်လားအေးနောင်ဘဝဆိုတဲ့အဲ့ဒီဘဝဆိုတဲ့အဲဘဝဖြစ်တယ်ဘဝဆိုတာစေရဏစေရနာကိုဘဝလို့လည်းခေါ်တယ်ကံလို့လည်းခေါ်တယ်နော်အဲ့တော့တဏှာဥပါဒံဘဝအဲ့ဒါနဲ့ပေါင်းလိုက်ရင်အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဒါသည်အတိတ်အကြောင်းတရား၅ပါးဟုတ်လားအေးအဝိဇ္ဇာသင်္ခါရကြီးရှိတော့ဖြစ်တာမဟုတ်ဘူးတဲ့အဝိဇ္ဇာဖြစ်တော့တဏှာနဲ့ဥပါဒံကလည်းဖြစ်တယ်တဲ့ဟုတ်လားသင်္ခါရဖြစ်တော့ဘဝကလည်းဖြစ်တယ်တဲ့ကမ္မဘဝဥမ္မပါတိဘဝလို့ဘဝနှစ်မျိုးရှိတဲ့အနေကမ္မဘဝဖြစ်တာပေါ့နော်အဲ့တော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝအဲ့ဒီအကြောင်းတရား၅ပါးကိုအတိတ်အကြောင်းတရား၅ပါးလို့ခေါ်တယ်။အတိတ်အကြောင်းတရားဘယ်နှပါးတုံး။ရည်လိုက်ခမ်းမှာအဝိညာဉ်သင်္ခါရတဏှာဥမဒံဘဝဟုတ်ပြီနော်။အေးတကယ်ပါတာကတော့အဝိညာဉ်နဲ့သင်္ခါရနှစ်ခုပဲ။ဒါပေမဲ့လို့အဝိညာဉ်ကမောဟတဏှာနဲ့ဥပါဒံကလောဘအကုသိုလ်ခြင်းတူးလို့ဒီလိုပေါင်းယူလိုက်တယ်ဟုတ်လားပြီးတော့ကြတော့သင်္ခါရဆိုတာကလည်းစေရနာပဲဘဝဆိုတာလည်းပဲစေရနာပဲအဲ့ဒါကြောင့်စေရနာစေရနာခြင်းတူးလို့ဘဝနဲ့ကပေါင်းတာပေါင်းလိုက်တော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဘယ်နှခုဖြစ်သွားတော့အဲ့ဒီ၅ခုသည်အတိတ်အကြောင်းတရား၅ပါးဘယ်လိုခေါ်တော့စေတနာပါဘုချီချီဘဝတွေဘဝတွေကဒီအကြောင်းတရား၅ပါးပါလာခဲ့လို့ဟုတ်ကလားဒီဘဝနဲ့ပရိသေရီနေလိုက်တာတဲ့လူကိုအမေပိုက်သေးမယ်နော်ဒီပြန်ကြည့်လိုက်သမ်းပါဦးအတိတ်အကြောင်းတရား၅ပါးဆိုတာအဝိညာဉ်သင်္ခါရတဏှာဥပါဒံဘဝအဲ့ဒါဘာအကြောင်းတရားလဲဟုတ်ဒီအတိတ်အကြောင်းတရား၅ပါးအတိတ်အကြောင်းတရားဆိုတာဟိုးချီချီဘဝတွေကဖြစ်ခဲ့တဲ့ဒါတော့အကြောင်းတရားအဲ့ဒီ၅ပါးကြောင့်ဒီဘက်ဘဝကြတော့ဝိညာဏပစ္စယနာမရူပံငုဏနောအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏနှစ်ပိုက်ပြီးပြီနော်အခုနောက်တစ်ခါဇာမျက်နှာ246ဝိညာဏပစ္စယဘာနာတုံးနာမရူပံဝိညာဉ်ကြောင့်ဘာဖြစ်တယ်တုံးနာယုတ်ဖြစ်သည်ဝိညာဉ်ဆိုတဲ့ပရိသေရေဝိညာဉ်လေးဖြစ်လာလိုက်ဆိုရင်နံတို့ယုတ်တို့ဟာဖြစ်လာနော်ပရိသေရေဝိညာဉ်လေးဖြစ်နေဆိုရင်သူနဲ့ဟရိယဝတ္ထုဆိုတဲ့နှလုံးသားလေးကာယပနာရယုတ်ဆိုတဲ့ကိုယ်လေးဓာတ်လေးဖြစ်လာဖြစ်လာတော့သူကနည်းနည်းလေးနည်းနည်းလေးနဲ့ကြီးလာတာအခုသိပ္ပံဆရာတွေကလည်းသူတို့မှန်ဘလူးနဲ့မိုက်ခရိုစကုပ်နဲ့ကြီးလိုက်လို့ရှိရင်သူကဟာလေးတွေကဆဲလေးတွေကတခုကလပ်သီးတစ်ခုလေးကအလေကောင်ကွဲသွားနှစ်ခုဖြစ်လာ
နောက်နှစ်ခုကနေပြီးတော့ဘယ်လိုဖြစ်လာတော့လေးခုဖြစ်လာလေးခုကနေပြီးတော့ရှစ်ခုဖြစ်လာနဲ့အဲ့လိုနဲ့တစားတော့တစားတော့နဲ့နောက်ကြအသာတုံကြီးဖြစ်လာတာဟုတ်လားအေးအသာတုံကြီးဖြစ်လာပြီးတော့နောက်ကြတော့အခါကျအဲ့ဒီအသာတုံကြီးငါဘူးလေးငါဘူးပေါ်လာဘာပေါ်လာတော့ဘူးလေးအပေါ်ဆုံးဘူးလေးကခေါင်းဖြစ်သွားဘယ်အောင်သူနောက်ကဘူးလေးနှစ်ခုကလက်နှစ်ဖက်ဖြစ်အောက်ကဘူးလေးနှစ်ခုကခြေတော်နှစ်ချောင်းဖြစ်အဲ့လိုနဲ့နာမရူပနန္တရားယုတ်တရားကြီးဖြစ်ပေါ်လာတာဟုတ်လားဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်ပဋိသင်္ဍေဝိညာဉ်ကြောင့်နန္တရားယုတ်တရားကြီးဖြစ်လာတယ်ဖြစ်လာဘူးမဟုတ်လားအေးအဲ့တော့ဝိညာဉ်ဖြစ်တယ်နာမ်ယုတ်ဖြစ်တယ်ပြီးတော့ဟောနာမရူပပစ္စယသတ္တလာယတနာံနာယုတ်ဖြစ်လာပြီးတော့သတ္တလာယရဏဟောနာဆိုတာ6ပေါ့ဆာအာယရဏဆိုတာစိတ်ဖြစ်တဲ့စိတ်ဖြစ်ဖို့ရန်စိတ်စေတသိက်တွေဖြစ်ဖို့ရန်အတွက်6ခုဖြစ်လာမျက်စိနာနှာခေါင်းရှာကိုယ်စိတ်ဟုတ်လားမျက်စီလေးနောက်ကြပေါ်လာဒီနေ့ဒီကခေါင်းချင်တာမျက်စီလေးဖြစ်လာနောက်နားလေးနေရွက်ကလေးဖြစ်လာဟုတ်လားပြီးတော့နှာခေါင်းဖြစ်လာရှားဖြစ်လာဒီကိုကြီးလည်းဖြစ်နော်အဲအဲ့လိုဖြစ်နာဘူးတဏှာရတနာနာယုတ်ကြောင့်မျက်စီနာနာရှားကိုစိတ်ဆိုတဲ့အာရဏ6ပါးဖြစ်လာပြီရှင်းလာပြီနော်အာယရဏတဏ္ဍာယရဏပစ္စယဘာဖြစ်တော့ဖတ်တော်အာယရဏ6ပါးကြောင့်အာယုန်နဲ့စိတ်တွေစိတ်တွေးမှုဖတ်တာဖြစ်သည်အာယုန်နဲ့ကုဏ္ဏနဝဟာရင်းနဲ့တွေးသွားတာပေါ့အာယရဏ6ပါးမျက်စိနဲ့ဘယ်သူနဲ့တွေးမှာတော့ရူပာယုန်နဲ့တွေးတာနားနဲ့ဆိုရင်နာကြာယုံအတန်နဲ့တွေ့တာနှာခေါင်းနဲ့ဆိုရင်ခန္ဓာယုံအနတ်နဲ့တွေ့ဖတ်တွေ့တာကိုဖတ်တာလို့ပါဠိလိုခေါ်တာနော်အေးဖတ်တာအင်္ဂလိပ်လိုကြ touch ပေါ့ထိသွားတာနော်အေးပြီးတော့ရှာနဲ့ဆိုဘယ်သူနဲ့တွေ့နှုံးအရာရာနဲ့တွေ့တယ်ဖတ်တာဖြစ်ကိုယ်နဲ့ဆိုရင်ဘာတော့ကိုယ်နဲ့ဆိုရင်ဖုဋ္ဌဘာယုံနဲ့တွေးဟုတ်လားစိတ်နဲ့ကြတော့ဓမ္မယုံနဲ့တွေးအဲ့ဒါဖတ်တာ6မျိုးနော်အာယရဏ6ပါးကြောင့်အာယုံနဲ့စိတ်တွေးမှုဖတ်တာဖြစ်ပြီးဖတ်တာကြောင့်အကောင်းဆိုခံစားမှုဝေဒနာဖြစ်သည်ဖတ်တာလေးတွေးတွေးကောင်းကောင်းလေးတွေးရင်မလီနူးညံ့တာကောင်းတာဟုတ်လားအဲဒါကောင်းတဲ့ဒုက္ခဝေဒနာတွေဖြစ်တယ်ပေါ့မကောင်းတာဆိုလဲဟင်းမလီလောက်ကြပါအောင်ကဲကြပါအောင်သူးသူးလားဤနာတန်ညွန်သူးလားယူလားငွေကြိုက်သွားပြီနဲ့စသည်ဖြင့်လေဒုက္ခဝေဒနာတွေဖြစ်တယ်မဟုတ်လားအေးဖန္တာမကောင်းရင်မကောင်းတဲ့ဝေဒနာဖြစ်ဖန္တာအတွေ့အထိလေးကောင်းရင်ကောင်းတဲ့ဒုက္ခဝေဒနာဖြစ်အဲ့တော့ဘယ်နှခုရှိသွားတော့ဝိညာဉ်နာယုံတဠာယရဏဖန္တာဝေရဏအဲ့ဒါပစ္စုပ္ပန်အကျိုးတရား၅ပါးတဲ့ဘယ်လိုခေါ်တော့ဒီဘဝမှာဖြစ်ပြည့်နေကြတာเนาะအဲ့ဒါရှိဘဝတုန်းကအတိတ်အကြောင်း၅ပါးကြောင့်ဒီပစ္စုပ္ပန်အကျိုးတရား၅ပါးဖြစ်တယ်ဖတ်လိုက်သမ်းပါဝိညာဉ်ကြောင့်ဝိညာဉ်ကြောင့်ရာကိုစိတ်ဟူသောအာယရဏ6ပါးဖြစ်ပြီးအာယရဏ6ပါးကြောင့်စိတ်တွေးမှုဖန္တာဖြစ်သည်ဖန္တာကြောင့်အကောင်းဆိုခံစားမှုဝေရဏဖြစ်သည်တစ်ခေါက်ထပ်ဆိုပါဦးသင်္ခါရကြောင့်ဘဝတည်းဝိညာဉ်ဖြစ်သည်ဝိညာဉ်ကြောင့်နာယုတ်ကြောင့်မျက်စိနာနာရှာကိုစိတ်ဟူသောအာယရဏ6ပါးဖြစ်သည်အာယုန်နှင့်စိတ်တွေးမှုဖတ်တာဖြစ်သည်ဖတ်တာကြောင့်သုခနာမှုရ
အဲ့ဒါပစ္စုပ္ပန်အကျိုးတရား၅ပါးလို့ခေါ်တယ်ဘယ်လိုခေါ်တော့ဘုဗေကသာမျက်နှာကြည့်လိုက်ပေါ့249သူနဲ့တည့်တဲ့ပစ္စုပ္ပန်အကျိုး၅ပါးပေါ်လာကုန်တွေ့လားဟဲ့ဝိညာဉ်မျိုးစည်းစား၍ဖြစ်လျင်နန်းင်းယုံလဲပုတေပါဝင်အာယတနာဖတာဘောထင်ကောင်းဆုံးများခံစားမိယိုပင်ဝိညာဉ်ရဲ့နှံယုတ်ရဲ့အာရဏ6ပါးရဲ့ဖတာရဲ့ဝေရဏရဲ့အဲ့ဒီအကျိုးတရား၅ပါးကပစ္စုပ္ပန်ကုသေးသေးနဲ့အခုဖြစ်ပြနေတာပါတဲ့ဟုတ်လားမေဖို့နိဗ္ဗာန်လူကျင်တဲ့ပုဂ္ဂိုလ်ကဒီပစ္စုပ္ပန်တရား၅ပါးကိုဂရုစိုက်ပြီးတော့ရှုပါနော်အေးဒီအကျိုးတရား၅ပါးကိုရှုပါများရင်အနိစ္စဒုက္ခအနတ္တထင်တယ်အဲ့ဒါလေးဖတ်လိုက်စမ်းပါဦးဝိညာဉ်မျိုးစေစာရွေဖြစ်လင်းနာနေယုံလဲပူတွဲပါဝင်อายตนะภัตตะบอทินกองสูญญาขันธามีโยเป็นตะคอกดูเอาวิญญาณမျိုးติตาอยู่ภิลิงปุถุเถาวินอายตนะภัตตะบอทินกองสูญญาขันธามีโยเป็นเสกุชิบาบีပထမကအတိတ်အကြောင်း၅ပါးဟုတ်လားအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝအဲ့ဒါကဘာလို့အတိတ်အကြောင်း၅ပါးထိုးလိုက်ခမ်းပါဦးအဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝနောက်ပစ္စုပ္ပန်အကျိုးတရား၅ပါးကဟောဝိညာဉ်နာယုံသလယရဏခန္ဓာဝိရဏအဲ့ဒီမဲ့မဖူနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်ကဘယ်တရားကိုကျူးစာရှုရမလို့ပစ္စုပ္ပန်အကျိုးတရား၅ပါးဓာတ်ကိုကျူးစာရှုရနော်အေးနောက်တစ်ခါဝေဒနာပြီးတော့ဘာလာတော့တဏှာအဲ့ဒီပဲသံမျက်နှာ246ဘယ်ပဲသံမျက်နှာကြည့်ဝေရဏကြောင့်တမဲ့ဆာလောင်မှုတဏှာဖြစ်ပြီဟုတ်ပလားဝေရဏကြောင့်ဘာရီဖြစ်လာတော့တဏှာဖြစ်တယ်တဲ့တဏှာကြောင့်ဆွဲလမ်းမှုဥပါဒံဖြစ်သည်ဆွဲလမ်းမယ်မဟုတ်လားအေးတဏှာကြောင့်ဥပါဒံဖြစ်တဏှာပစ္စယဥပါဒါနံပြီးတော့ဥပါဒါနပစ္စယဘောဟုတ်တယ်မဟုတ်လားဥပါဒံကြောင့်ဖြစ်ကြောင်းကံဘဝဖြစ်ပြီးဥပါဒနာပစ္စယဘဝဥပါဒံဆွဲလန်းတော့ရအောင်အထုတ်တာပေါ့အထုတ်တဲ့ဥဒါကိုကမ္မဘဝလို့ခေါ်ကံဤဖြစ်ပေါ်လာကံဤဖြစ်ပေါ်လာဘဝပစ္စယဘဝဖြစ်လာတော့ခုနကံဤဖြစ်လာတော့ဘာလာတော့ဇာတိနောက်ဘဝပရိသေနေရောထက်ထက်နေတာပေါ့ဟုတ်လားမပြတ်တော့ဘူးအဲ့တော့ဝေရဏဖတ္တပစ္စယဝေရဏဝေရဏတဏှာဥပါဒံကမ္မဘဝဇာတိအဲ့ဒါကအနာကအကျိုးတရား၅ပါးတဲ့ဟာအင်းပစ္စုပ္ပန်အကြောင်းတရား၅ပါးပါတဲ့တော့ဧတဏ္ဏဘာလဲတော့ဥပါဒံဘဝဇာတိဇာတိပြီးတော့ဘောအဲတဏ္ဏဥပါဒံကမ္မဘဝဇာတိပြီးတော့ဘောဇရာမရဏဇာတိကြောင့်ဥခြင်းသိခြင်းသရမရဏဖြစ်ပြီသရာကဥရာပေါ့မရဏကပြီးတာဇာတိဖြစ်လာရင်ပြိတ္တိနေလာရင်ဒီပုဂ္ဂိုလ်ဒီနေ့ဩမယ်မဟုတ်လားမှန်ပါဗျာဩပြီးတော့ဘာဖြစ်မလို့မှန်ပါဗျာဩပြီးတော့သေမှာပဲသူကဟုတ်လားဇာတိပြီးတော့ဗျာဒီလေးနာလာလေးတော့ဘာလို့ခင်ဗျာမဟောတော့ဗျာဇာတိပြီးရင်သရာဩရဲ့ဩပြီးရင်ဗျာဒီအနာယောဂါလေးဖြစ်အောင်မယ်မဟုတ်လား။ဟ ဒီနေရာဗျာတိဘာလို့မဟောတော့ဘုရားလို့မေးမယ်ဆိုရင်မေးနိုင်ပါတယ်နော
်
ဘယ်လိုဖြေမရောเออเออไอ้หลุมนี้เนี่ยส่วนเนาะญัสวาพญาก็ดีเนี่ยมั้ยญาติลีฮ้อติมีมั้ยลูกไม่ฮ้อกูไม่ฮ้อราก็นัตติภิมารีจ้ะတော့ญาติไม่ชื่อกูเด้ဟုတ်ล่ะเออนัตติภิมารีจ้ะတော့นี้ไม่กล้ามูข้องไก่เด้หรือบ่ารู้ไม่ชื่อกูเด้ดูว่าဟုတ်ล่ะหลูฤดาชื่อล่ะเออคุยฤจะตีแห่ตีแล้วชื่อบ่အဲ့ဒါလူတတဝါကြီး31ဘုံလုံးမနှံ့တဲ့အတွေ့ဗျာတိကတော့လူတိုင်းဖြစ်တာမဟုတ်ဘူးတတဝါတိုင်းဖြစ်တာမဟုတ်ဘူးအဲ့ဒါကြောင့်ခြံပြီးတော့ဟောလိုက်တယ်နော်အေးလူတွေအတွက်သာဟောမယ်ဆိုရင်တော့ဇာတိသစ္စာဇရာဗျာတိမရဏလို့ဒီလိုဟောဖို့ပေါ့ဟုတ်ကဲ့လားအေးဗျာတိလေးဘာကြောင့်ခြံဟောရတယ်လဲဆိုရင်ဘယ်လိုပြောမလို့เอ๊ะนัตติภิมารีซะแต่อโชปกุรีเมญาติเอลุพยาเรนาเรลุไม่ရှိဘူးโยกาไม่ရှိဘူးเนาะအဲ့ဒါကြောင့်အကုန်လုံး31ဘုံတတ္တဝါတွေအလုံးနဲ့မပြန့်နှံ့တဲ့အတွက်ญาติလေးခြံဟောတယ်ဇရာမရဏနှစ်ခုပဲဟောရတာเนาะအဲ့ဒါလေးဖတ်လိုက်သမှာအောင်ပါတယ်တော့ဖတ်တာကြောင့်ဩဝေရဏကြောင့်ယမေသာလာမှုတဏှာဖြစ်သည်တဏှာကြောင့်ဆွဲလန်းမှုဥပါဒံဖြစ်သည်ဥပါဒံကြောင့်ကံဘဝဖြစ်သည်ဘဝကြောင့်ဇာတိကြောင့်အိုခြင်းသေခြင်းသရမရဏဖြစ်ดีเอไอ้หลอกไปถ่ายไปเนาะเอรากูญาเวสันเนนาจ้ะတော့ติสุปันอโจเนี่ยสะอยู่อาจารย์อติบ้อล่ะบุโทอาจารย์จากอนาคอโจบ้อล่ะบุติสุปันคุณน้องอ่ะวิญญาณนายุตัลลารณภันตะวีรณะไอ้อโจเตีย5บาเนี่ยสะပြီးတော့ဒီပဲမဲ့တဏှာဥပါဒံဘဝတဏှာဥပါဒံဘဝဆိုတဲ့ပြင်ဟိုအစကနှစ်ပါးဘရူယူလိုက်ရမလို့အဝိဇ္ဇာနဲ့သင်္ခါရဒါပါယူလိုက်တဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရဒီ၅ပါးကပစ္စုပန်အကြောင်းတရား၅ပါးတဲ့ဘာတဲ့တော့
ပစ္စုပန်
ဒီပါတဲ့တော့ရည်လိုက်သမှတဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရအဲ့ဒီ၅ပါးကဘာခေါ်တော့ပစ္စုပန်အကြောင်းတရား၅ပါးအဲ့ဒီအကြောင်းတရား၅ပါးကြောင့်နောင်လာမဲ့အနာဂတ်ဘဝမှာအကျိုးတရား၅ပါးဖြစ်မယ်ခုပဲသာမျက်နှာကြည့်လိုက်သမှဘဝဓာတိသူရှိဗျာနေโอเตปูซวยงูจวยทุเพียงโกไสเทียนแยขันเตปูเพียงโทเพียยะลงวะเทียนเป็นบวะธาติธาตินบวะตะคุเสร็จไล่ดีซวยเองไอ้ดอนบวะตะคุธาติเสร็จไล่เองโหนิดนามตวงปิสุบบังอจู5บาหลุบ่ဝိညာဉ်ဉာဏ်ယုတ်တလရဏဖတ်တာဝိရဏဒါဒီပြန်ပေါ်လာမယ်တဲ့ဟုတ်လားအဲ့ဒါကအနာကအကျိုးတရား၅ပါးနောက်ဘဝအကျိုးတရား၅ပါးလို့ဆိုလို့ပါတယ်နော
်
အဲ့တော့ဘယ်ဆုံးတော့မှာတော့ဒီလိုနဲ့အဲဘောပရိဒရိနီလိုက်အိုးလိုက်နားလိုက်ပြီးလိုက်ဒီဘဝဒီဘက်ပြီးဒီဘက်ဘဝပြီးရင်ဘာလာမလို့နောက်ဘဝပရိဒရိနာအဲ့ဒါဝိညာဉ်နာယုတ်တလိုင်းနာဖာတာဝေဒနာဖြစ်အဲ့ဒါလေးဖြစ်ပြီးရင်တခါတဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရဖြစ်အဲ့ဒါလေးဖြစ်လိုက်ပြန်တော့နောက်ဘဝဆက်ပြန်ရောမဆုံးတော့ဘူးဟုတ်လားဒီအဲ့ဒါကိုပဋိစ္စသမုပ္ပါဆက်ရဟံလို့ခေါ်တယ်နော
်
ဒီဆက်ဘင်းကြီးတို့ဒီလိုလဲနေသလိုဒါလည်းပဲပစ္စုပန်အကြောင်းတရား၅ပါးပေါ်လာလိုက်နောက်ပစ္စုပန် อดีตอจองเตียงหาบาบ่ล่ะไล่พี่รออ๋อปิสุบังอโจเตียงหาบาบ่ล่ะปิสุบังอจองเตียงหาบาบ่ล่ะเนาะอนาคาอโจเตียงหาบาบ่ล่ะงาเลนี่ 20
เออบีบีถามมาတော့ဒီအောက်ကဟာလေးဖားလိုက်ပါအောင်ခံစားသည်အတွက်တမဲခင်မင်းမိတို့ပြညာကောင်းစားမိခင်ဝင်စားသွယ်လံရောယံပြုလျင်နောင်ဘဝတရားသာတိပင်တစ်ခေါက်ဆိုအောင်ခံစားသည်အတွက်တမဲခင်မင်း ဤတို့ပညာကောင်းစားမိခင်ဝင်စားသွယ်လံရောယံပြုလျင်နောင်ဘဝဖြစ်ရာသာတိပင်တဏှာဥပါဒံဘဝသုံးခုဖြစ်တယ်ဒါသုံးခုဆိုတဲ့ဖြင့်ဘယ်ဟာနှစ်ခုဆက်ရရတော့အဝိဇ္ဇာနဲ့သင်္ခါရဇာထဲလိုက်တော့၅ခုပဲဖြစ်သွားတာပေါ့ဟုတ်လားအဲ့ဒါကပစ္စုပန်းอาจารย์เตียงาบาปิสุบังอาจารย์เตียงาบาဖြစ်လာရင်อนาคနောက်ဘဝအကျိုးတရားငါးပါအဲ့ဒါကဝิญญဉ်နာယုတ်တတ်လိုက်နာဖတ်တာဝေရဏဘုဘက်တမျက်နာကြည့်လိုက်ပါဦးဘဝသာတိသူရှိပြန်နေယောတိသူရှိသူရှိကိုယ်စိတ်ချင်းရဲ့ခြံတဲ့ဘူးပင် ရုပ်ပြရာလုံးဝဆင်းရဲပင်တစ်ခေါက်ထူပါဦးဘဝသာတိသူရှိမြန်လျံဘုရင်ဘုရင်ဘုရင်ကိုယ်စိတ်ချင်းရဲ့ခြံတဲ့ဘူးပင်လို့ပြရာလုံးဝဆင်းရဲပင်ဒါကအနာကအကျိုးတရား၅ပါးပေါင်းလိုက်တော့20ဟုတ်လားပြန်ကြည့်ပါဦးဘုဘယ်မျက်နှာ အတိတ်အကြောင်းတရား၅ပါးဗါတယ်တော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဒါပါတော့အတိတ်အကြောင်းတရား၅ပါးအဲ့ဒီအတိတ်ကဟိုးရှိရှိဘဝကပြုခဲ့တဲ့အကြောင်းတရား၅ပါးကြောင့်ဒီဘဝအကျိုးတရား၅ပါးပေါ်လာတယ်ဗါတယ်တော့ဝိညာဉ်ဉာဏ်ယုတ်သလာယနာခန္ဓာဝိရဏ ငါကပဲပါခေါ်တော့ပစ္စုပန်အကျိုးတရား၅ပါးအေးပစ္စုပန်အကျိုးတရားကြီးအမိပြုပြီးတော့တဏှာဥပါဒံဘဝ၅သုံးခုရယ်ပြီးတော့ဘယ်နှစ်ခုအဝိဇ္ဇာသင်္ခါရနှစ်ခုရယ်ပေါင်းလိုက်တော့ပစ္စုပန်အကျောင်းတရား၅ပါးဆိုလိုက်သမ်းပါဦးတဏှာဥပါဒံဘဝအဝိဇ္ဇာသင်္ခါရ ဤဥစ္စာကပါခေါ်တော့ပစ္စုပန်အကြောင်းတရား၅ပါးအဲ့ဒီအကြောင်းကြောင့်နောက်ဘဝအကျိုးတရား၅ပါးဆက်ပြန်ရောပါတယ်တော့ဝိညာဉ်နာယုတ်တလာယနာဖတ်တာဝေရဏဤအဲ့ဒါလေးလင်္ကာလေးတွေတစ်ခေါက်ပြန်ဆိုပါအောင်အမှန်မတွားအမှားတိမြင်အဝိဇ္ဇာဖုံးကောင်းလုံးမှတ်ခြင်း သိကုနုံမူကြံပြုပြောလျင်ဝိညာဉ်သာနောက်သာတန်တိရှင်ဝိညာဉ်မျိုးသိသံရည်ဖြစ်လျင်ဝိညာဉ်မျိုးသိသံရည်ဖြစ်လျင်ဟာယတနာဖတာဘောဓင်ကောင်းဆုံးများခံစားမိယောပင်ခံစားသည့်အတွက်တမဲခင်မင်း ဝင်စားသွယ်လံရောယံပြုလျင်နောင်ဘဝဖြစ်ရာသာတိပင်ဘဝသာတိသူရှိပြန်လျင်ဘုရင်ဘုရင်ငွေကြွေးထိုးပြန်ကိုယ်စိတ်ချင်းရဲ့ခြံတဲ့ဘူပင်လောကီယသုဘာတိဤအောင်မယ်ဒီသံမုတ်တွေတဲကယခု လောလောဘာတွေရောခေါ်လာတာကပစ္စုပန်အကျိုး၅ပါး
ပေါ်ပုံပဲရောက်သေးတယ်အဲ့ဒီသစ္ဆုတ်ပံအကျိုးတရား၅ပါးဆိုတော့ဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝေဒနာဟုတ်ကဲ့မလားအဲ့ဒီအကျိုး၅ပါးထဲမှာလည်းပဲဝိညာဉ်နာယုတ်တလိုင်းနာဆိုတဲ့ဒီ၃ပါးပဲဖြစ်သေးတယ်ဖတ်တာဝေဒနာဆိုတဲ့အကျိုးနှစ်ပါးကကျန်းနေသေးတယ်အဲ့ဒါဒီဘုရားနောက်တဲ့နေ့ကျမှဆက်ပြီးဟောရမယ်ဒါလေးဆရာတော်ကြီးကနောက်တဲ့အတွက်မျှော်လင့်ချက်လေးထားလိုက်တာပါနော်ငယ်ဘုံဘုံကလည်းနောက်နေ့ကျမှဆက်ကြအောင်တို့တော့ဒီနေ့တို့ကြအောင်တို့ကြာ